ဇဝါကြီးပူလင်းလာပြီးရာသီဥတုပြောင်းလဲမှုကြောင့်နာမည်2080မှာသရဝမျိုးစိတ်တွေကြားဗိုင်းရပ်စ်ပိုးအသစ်ထောင်နဲ့ချီပေါ်ပေါက်လာနိုင်တယ်လို့ဒါဟာတရုတ်ဆန်တွေကလည်းလူသားတွေစီကူးစက်တဲ့ရောဂါတွေလည်းတိုးလာမယ်အန္တရာယ်ရှိတာပြနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိကြောင်းချက်တပင်းနေတို့ဒနေချက်သိပ္ပံကျမ်းထဲမှာဖော်ပြထားပါတယ်အထူးသဖြင့်အာရှနဲ့အာဖရိကတိုက်တွေမှာဖြစ်လာနိုင်တယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေဟာလွန်ခဲ့တဲ့60နှစ်တွေအတွင်းတုတ်ကွေး HIV, Ebola နဲ့ Coronavirus အပါအဝင်ရောဂါပိုးတွေတရိတ်ဆန်တွေစီကနေလူတွေကိုဒါမှမဟုတ်လူတွေစီကနေတရိတ်ဆန်တွေကိုကူးစက်တဲ့အသေးပြောက်များတဲ့ရောဂါအများဆုံးဖြစ်ပွားလို့ရှိပါတယ်။တကယ်လို့ကမ္ဘာကြီးကခံမှန်းထားတဲ့အတိုင်းအပူချိန်1 degree Celsius တိုးလာမယ်ဆိုရင်မြို့တိုက်တော်မျိုးစိတ်ပေါင်း 3,000 ကျော်နေနဲ့လာမယ့်နှစ်ပေါင်း50ကျော်အတွင်းဘယ်လိုကူးသန်းရွှေ့ပြောင်းပြီးဗိုင်းရပ်စ်တွေဘယ်လိုပြန့်စင်လဲဆိုတာနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနမူနာပုံစံထုတ်လေ့လာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်